မြန်မာနိုင်ငံမှာစစ်ကောင်စီကဖမ်းဆီးထောက်ချထားတာလေးလနီးပါးရှိပြီဖြစ်တဲ့အမေရိကန်သတင်းသမားဒန်နီဖင်စတာဟာတနင်္လာနေ့တရားရုံးကြားနာမှုအတွင်းစိတ်ပြက်အာရုံနေပုံရတယ်လို့သူ့ရဲ့ရှေ့နေကပြောပါတယ်။အမေရိကန်သတင်းသမားကိုလှုံ့ဆော်မှုနဲ့ဆွဲဆိုထားတာဖြစ်ပြီးအပြစ်ရှိတယ်လို့ဆုံးဖြတ်ခံရရင်ထောင်ဒဏ်၃နှစ်နဲ့အထက်ကြာခံရနိုင်ပါတယ်။လှုံ့ဆော်တယ်လို့ဆွဆွဲခံရတဲ့အချက်တွေကိုတော့စွဲချက်မှာအတိအကျဖော်ပြမထားပါဘူး။ကိုရိုနာဗိုင်းရပ်စ်ကပ်ရေးကြောင့်တနင်္လာနေ့တရားရုံးထုတ်ကိုဗီဒီယိုကွန်ဖရင့်နဲ့လုပ်ခဲ့ပြီးရှေ့နေနဲ့လည်းစကားပြောခွင့်ရခဲ့ပါတယ်။တလကျော်အတွင်းပထမဆုံးအခြေဖြစ်ရှေ့နေနဲ့အမှုသေးချာစကားပြောခွင့်ရတာမှာဖင်စတာဟာစိတ်ပြက်စိတ်တက်ကြနေပုံရတယ်လို့ရှေ့နေဦးတန်းစောအောင်ကပြောပါတယ်။ရန်ကုန်အင်းစိန်ထောင်မှာချုံနောင်ခတ်ထားရတဲ့ဒန်နီဖင်စတာဟာသပင်းတွေရှင်နေကြောင်းသူ့ကိုကြည့်ရတာစိတ်ပြက်နေပုံရပြီးဘာမှပြောစရာမရှိဘူးလို့စိတ်ဆိုးတဲ့လေတန်းနဲ့ပြောခဲ့တယ်လို့ရှင့်နေကပြောပါတယ်။အနာပိုင်တွေကကာကွယ်စီမထိုးပေးဘူးလို့လည်းသူကပြောပါတယ်။သူ့အနေနဲ့တော့ဘာမှတောင်းဆိုတာမရှိဘူးလို့ရှင့်နေကပြောပါတယ်ရှင်။